မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုနှိမ်နင်းတဲ့လုပ်ရက်တရားလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်နေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူ့ခွင့်ကြီးချွင်သူတွေကနိုင်ငံတကာအသံဝင်ကိုတိုက်တွန်းလိုက်ပါတယ်။အတင်းချက်ပြောင်းရွှေ့ခိုင်းတာဥပဒေမဲ့ဖန်ဆီးတာတပ်ဖြတ်တာတွေပါဝင်လူ့ခွင့်ကြီးချုပ်ဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လဲကုလသမဂ္ဂထူးခိုးစရာ၈ရောက်ရဲ့ကျန်းမာရေးနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ထားတဲ့ဆွေးရကိုဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကဖေရှားပြီးငါနာသိညင်ကဆက်လို့လူညွေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးသူအနည်းဆုံး121ယောက်နဲ့ဖမ်းဆီးထားသူ2400ယောက်ရှိနေပြီးဘယ်နေရာမှာထားရဆိုတာကိုလည်းမသိရဘူးလို့ပြောပါရယ်ကုလသမဂ္ဂထုတ်ကူစရီလက်ခံရရှိထားတဲ့သတင်းတွေအရပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြေသားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာရန်ကုန်တိုင်းမင်္ဂလာတောင်ညွမြို့နယ်မှာစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကိုအပြစ်ပေးတဲ့အနေနဲ့တနက်နေ့ချင်းအတင်းအကျပ်မောင်းထုတ်တာခံခဲ့ရတယ်လို့လည်းထုတ်ပြန်ခြင်းမှာဖော်ပြထားပါရယ်။ချင်းပြည်နယ်ဟာကာဖလန်စကိုင်းတိုင်းဟ ோம் လင်းမြို့နဲ့ရှမ်းပြည်နယ်တောင်ကြီးမြို့ပါဝင်တခြားဒေသတွေမှာလည်းအလားတူအတင်းအကျပ်ဖျက်ရှားခံရတဲ့သတင်းတွေရရှိထားကြောင်းလည်းပြောပါရယ်။လူညွေးတပ်ဖွဲ့ကဖမ်းဆီးတာအချင်းယုံကွမြတာတပ်ဖြတ်တာအပါအဝင်ဆန္ဒပြသူတွေပေါ်လူခွင့်ချိုးဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလဲဥရိမဲ့တပ်ဖြတ်မှုတွေနဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုကူစရီအပါအဝင်ကုလသမဂ္ဂအရာရှိရှေ့ဦးရဲ့ပူးတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြည်ကြည်ပြင်းပြင်းနဲ့စိတ်ရကျကျွလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထုကူစရီကတိုက်တွန်းထားပါတယ်